69နှစ်မြောက်အာဇာနည်နေ့ခန်းသားတွေကိုရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံကမြို့အသီးသီးမှာကြဲကြဲပြန့်ပြန့်ကျင်းပခဲ့ကြပါတယ်။ရန်ကုန်မြို့ကအာဇာနည်ဘိတ်မှန်မှာကျင်းပတဲ့အာဇာနည်နေ့အလေးပြုအခမ်းအနားကိုအစိုးရခေါင်းဆောင်တွေလွှတ်တော်ခေါင်းဆောင်တွေအပြင်တပ်မတော်ကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်လည်းထူးထူးခြားခြားပါဝင်တက်ရောက်ခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်အောင်ဆန်းအပါအဝင်အာဇာနည်ခေါင်းဆောင်ကြီးတွေကြာဆုံးခဲ့တဲ့အချိန်မှာတော့ရန်ကုန်တမျိုးလုံးအော်အော်ဆွဲငြိမ်သက်ဂုဏ်ပြုခဲ့ကြပါတယ်။အာဇာနည်နေ့ကျင်းပတဲ့အခြေအနေတွေကိုတော့ကိုသားညွန်ဦးကရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။
ပြောမယ်ဆိုရင်တော့ NLD အစိုးရတက်နေတဲ့ပထမဆုံးချိန်ကျင်းပဝင်ရတဲ့အာဇာနည်နေ့ခမ်းနားဖြစ်ပါတယ်ဒီကနေ့အာဇာနည်နေ့ခမ်းနားမှာဆိုရင်ထူးခြားတာဆိုလို့ရှိရင်ငငနော်တိုင်းမင်္ဂပုတ်ကိုပါဝင်တွတ်တော်ဥက္ကဋ္ဌတွေဒါပြင်ကာကွယ်ဦးစီးချုပ်လည်းတက်ရောက်ပါတယ်ဒါပြင်လူပေါင်းစောင်းနဲ့ချီပြီးတော့အခုလိုမြင်ရတဲ့အတိုင်းပဲအရင်နှစ်တွေကတည်းကဆိုင်ပို့ပြီးတော့လူများများဆဆတက်ရောက်ပြီးတော့အာဇာနည်ခေါင်းဆောင်တွေကိုဂါဝရပြုကြတာတွေ့ရပါတယ
်ရန်ကုန်မြို့အာဇာနည်ဘိမှန်ကျင်းပတဲ့ငငနော်အခမ်းနားကိုမနက်ပိုင်း၈နာရီမှာစတင်ခဲ့ပြီးတော့ဒုတိယသမ္မတဦးမြင့်စွီပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်အမျိုးသားလွှတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းနဲ့တပ်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့တက်ရောက်လေးပြီးကြောက်ရတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့အာဇာနည်မိသားစုဝင်တဦးအနေနဲ့တက်ရောက်ခဲ့ပါတယ်။တပ်မတော်ကာဝေးဦးစီးချုပ်တဦးအနေနဲ့နှစ်ပေါင်း40ကျော်အတွင်းမှာပထမဆုံးချိန်အာဇာနည်နေ့နိုင်ငံတော်အခမ်းအနားကိုတက်ရောက်ကြမလို့ထူးကြတယ်လို့ပြောနိုင်ပါတယ်။အာဇာနည်ပြည်မှန်ကိုလာရောက်ဂါဝရပြုကြတဲ့ပြည်သူလူထုဟာဒီနှစ်မှာအရင်နှစ်တွေကတည်းကပုံများတယ်လို့ရန်ကုန်မြို့ကန်တွေကပြောပါတယ်။ဒါ့အပြင်ဗိုလ်ချုပ်ဆန်းတဲ့အာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံခံရတဲ့အတွင်းဝင်များယုံဟောင်းနေရကိုလည်းအများပြည်သူတွေအတွက်ဒီကနေ့မှာဝင်ရောက်ကြည့်ရှုနိုင်တယ်လို့ဗိုလ်ချုပ်ပြောလိုက်ကိုလည်းလာရောက်ကြည့်ရှုသူတွေအထူးပဲများပြခဲ့ပါတယ်။အာဇာနည်ခေါင်းဆောင်တွေကိုလာရောက်ဂါဝရပြုကြသူတွေကတော့သူရဲ့စိတ်ထဲမှာကိုစီကိုစီအတွေ့အယူဆမျိုးစုံနဲ့ပါ။အ
ာထူးသာအမြင်နဲ့ဝမ်းသာတာပါဗျာ။နောက်နှစ်ပေါင်း100မကတစ်ထောင်မကဒီလိုနေမျိုးဖြစ်နေကြတယ်ဒီလိုနေမျိုးရောက်တိုင
်းဒီနှစ်မှာအရင်နှစ်တွေတည်းဆိုင်ဘ
ယ်လိုလဲမဖြစ်ပါနဲ့လောကတဲ့အနည်း90ကျော်တဲ့ဆိုင်ဒီနှစ်ကအမတန်ပုံရတဲ့နေ့ပဲဒီလိုနေမျိုးက
ဘာကြောင့်လဲ
ဘာကြောင့်လဲဆိုတော့လွတ်လပ်တဲ့ဒီမျိုးကနေနိုင်ငံဖြစ်သွားတဲ့အတွက်ဟုတ်လားစီးနိုင်ငံနဲ့လွတ်လပ်လပ်လပ်ကိုပြောတာပါစီးကမ်းမရှိတဲ့လွတ်လပ်မှုပြောတာဟုတ်ပါဘူ
းကလေးတွေက16နဲ့18နဲ့18နဲ့အရွယ်ရောက်ကလေးဒါပေမဲ့အာသာနေနေဆိုတာသူတို့ဘာကအနန္တမသိကြဘာကြောင့်လှုပ်တယ်ပေါ်ရဲပါကြောင့်ဆွဲရဲဆိုသူတို့မသိအဲတိအောင်လို့ကျွန်တော်အဲသူတို့ဒီနေ့ဒီရက်မှာကြောက်ဘူးအောင်လို့ဒီနေရာတွေခေါ်လာပေါ်အုပ်ဟောဆွဲတဲ့ပုံစံတို့ကားတွေပါကြောင့်ဟွန်းသေးတယ်လို့ပါလို့သူတို့တွေသိအောင
်ဟုတ်ကဲ့ဒီရင်နှစ်တုန်းကအာဇာနည်နေ့အခမ်းအနားရည်တူဒီနေ့လုပ်တဲ့ဒီနှစ်လုပ်တဲ့ခန္ဓာသူများပါရများသိထားမိတယ
်ဟောခြားပြီပဲဗျဒီနေ့တရားတွေလည်းမျိုးသိကားတော့မရှိဘူးအဖြစ်လောက်လို့တော့
ကလေးတွေအဲ့လိုမျိုးပေါ့နော်ဒီဒီမြန်မာနိုင်ငံကိုလွတ်လပ်ရေးယူခဲ့တာဒီဗိုလ်ချုပ်အောင်ဆန်းဆိုပြီးတော့ပေါ့နော်အဲ့လိုမျိုးကလေးတွေတိမ်မပြုတ်တာရယ်နောက်ပြီးတော့ဒီလူမျိုးများကြားဒီမြန်မာနိုင်ငံလွတ်လပ်ရေးဖားခင်ကြီးပေါ့နော်လေးစားကွန်ပျူတာတွေဒီမှာအရန်ဝန်းစားပါတယ
်အာဇာနည်ခေါင်းဆောင်တွေလုတ်ကြံခါတဲ့အချိန်7နာရီ38မိနစ်မှာလေမြမအတန်ကဥရောပတန်ပြီးခဲ့တယ်လို့ရန်ကုန်နေရာမျက်မှာလေမော်တော်ယာဉ်တွေကဟွန်တီစေုံနေတာဥရောဆွဲပြီးတော့ဗိုလ်ချုပ်တို့ကိုငိန်သက်ဂုဏ်ပြုခဲ့ကြပါတယ်ဒါကြောင့်လည်းဒီလိုမျိုးနေ့ဟာစစ်စုနှစ်တွေအတွင်းပထမဆုံးအကြိမ်ပြန်တွေ့ရတဲ့အာဇာနည်နေ့ဖြစ်တယ်လို့ပြောကြပါရတယ်။ဒီနေ့ဟာအာဇာနည်နေ့ဖြစ်လို့ပဲဝါစုလာပြည်နေ့လည်းတိုက်တိုက်ဆိုင်ဆိုင်ဖြစ်နေတာမို့လို့အာဇာနည်ဗိမာန်ဝင်းကျင်ဗိုလ်ချုပ်ပန်းညံဝင်းကျင်နဲ့အတွင်းအများယုံဟောင်းနေရာတွေမှာတော့လူတွေတိုးမပေါက်နိုင်အောင်စီကားနေတာကိုတွေ့ခဲ့ရပါရခင်ဗျာ။